ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ကနေကြားဆောင်စခန်းတွေကတိုက်ခိုက်ခံရမှုမှာတာဝန်ရှိသူတွေအဖြစ်အစ်မြင့်ရဲရရှိကြီး3ဦးကိုထောင်ဒဏ်အပြစ်ပေးလိုက်ပါတယ်။ရဲတပ်ဖွဲ့ဝင်တွေထိခိုက်ဒေဆုံးပြီးလက်နက်ခဲယံအများပြားဆုံးရှုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားချိန်မှာနေကြားဆောင်ရဲတပ်ရင်းတွေရဲ့အကြီးအကဲတာဝန်ယူထားသူတွေကိုဒီကနေ့မှပဲပြစ်ဒဏ်အတည်ပြုချမှတ်လိုက်တာပါ။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင်။
စခိုင်းပြည်နယ်မောင်တော်မြို့နယ်အတွင်းမှာရှိတဲ့အမှတ်၁နေကြားဆောင်ရဲကွက်ကဲမှုဌာနချုပ်ကြီးကန်းပြည်နယ်ငခုရရဲစခန်းရသိတောင်မှာရှိနေတဲ့ကိုရန်ကောက်နယ်မြေရဲစခန်းတို့မှာပြီးခဲ့တဲ့နှစ်အောက်တိုဘာ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးရဲတပ်ဖွဲ့ဝင်တွေတိုက်ဆုံမှုလက်နက်ခဲယမ်းတွေလူရဲခံရမှုစတဲ့ဖြစ်စဉ်တွေမှာတာဝန်ပြက်ကွက်ခဲ့သူတွေအဖြစ်အစ်မရဲရရှိကြီးတွေကိုထောင်ဒဏ်အပြစ်ပေးလိုက်တာဖြစ်ပါတယ်ရဲဘက်ဆိုင်ရာခုံရုံးကနေအမတ်တင့်နေသားဆောင်ရဲကုတ်ကဲမှုဌာနချုပ်မှုရဲမှုချုပ်မမောင်ခိုင်ကိုထောင်ဒဏ်နှစ်နှစ်ရဲမှုကြီးဇေယဟန်ကိုထောင်ဒဏ်တစ်နှစ်နေသားဆောင်ရဲတပ်ရင်းမှုဒုရဲမှုကျော်တေစာကိုထောင်ဒဏ်သုံးနှစ်အတိအထိချမှတ်လိုက်တာဖြစ်တယ်လို့လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ဒုရဲမှုကြီးတင်ဝင်းကပြောပါရစေ
။အများဆုံးပြောရရန်တက်တက်တဲ့ကမှာလက်နက်ကင်ပါဆုံးလာရဲကြီးကက်ကုတ်ကဲမှုအားနေပါရဲ့အဲ့တော့ဒေသီကန်ရလေးပါလားရဲတရားဥပဒေမင်းသားတို့မှာတို့ရဲစည်းကမ်းတွေဥပဒေကရှိတယ်လေရဲစည်းကမ်းတွေဥပဒေရရေးပြီးတော့ဖောင်ထားတယ်ကိုကြီးရဲ့လက်ထက်ကြီးပါဆုံးသွားတဲ့အတွက်ပေါ့ဗျာနောက်တခါဒီဟာကြီးကျဲကြီးဖြစ်ပြီးတော့ဒီလိုပါသွားတဲ့ကမ္ဘာကိုကြောင့်ကိုကြီးကျက်ကုန်ပေမှုနည်းနည်းလေးဇော်ရဲတာပေါ့အားနေတာပေါ့ဒါပါပဲ
အခုနောက်ဆုံးထိတ်တန့်အရာရှိကြီးတွေကိုအရေးယူခဲ့တဲ့အပေါ်အင်တာနက်လူမှုကွန်ရက်ပေါ်တွေမှာတော့လက်နက်ခဲယံမပြည့်စုံတဲ့အခြေအနေမျိုးမှာဖြစ်ပေါ်ခဲ့တဲ့အပေါ်အရေးယူတာမှန်ကန်ရဲ့လားဆိုပြီးမေးခွန်းတွေထုတ်နေကြပါတယ်။အငြိမ်းစားရေးမှူးကြီးတဦးဖြစ်တဲ့ဦးဝင်းကောင်ကတော့စစ်မှန်တဲ့စုံစမ်းမှုတွေလုပ်ပြီးမှတိကျစွာအရေးယူပိုင်ခွင့်ရှိတာမို့ဒီအရေးယူမှုဟာမှားယွင်းမှုတစ်ခုလို့မဆိုနိုင်ဘူးလို့သူကမြင်ပါတယ်။ရဲ
တော်၎င်းတပ်တော်၎င်းအကြောင်းမဲ့အရေးယူရဆိုတော့မရှိဘူး။အကြောင်းတစ်ခုတော့ရှိလိမ့်မယ်။ခံလို့တော့အကြောင်းပြချက်မရှိဘဲနဲ့အတိုက်ခံရလို့လုပ်တယ်ဆိုတဲ့ဥစ္စာမျိုးကြီးကျွန်တော်တို့ကထုံးတာမရှိဘူး။အရင်တခင်ပြည်နယ်မှာအတိုက်ခံရတာလေကိုကနေမြေမှာအတိုက်ခံရတာတွေရှိတယ်။ဒါပေမဲ့သူတို့ချီကျူတယ်၊ဂုံကျူတယ်၊ရှုံးတဲ့အတွေ့အကြုံလို့အရေးယူတယ်လို့လည်းကျွန်တော်တို့ကမရှိဘူး။သူဘယ်တော့အတိအကုန်လုပ်ခဲ့တယ်လဲဆိုတဲ့သူ့ရဲ့စွမ်းဆောင်ရည်နဲ့လုတ်တင်လုတ်ထိတ်တာကိုလုတ်ခဲ့သလားဆိုတဲ့ဥစ္စာဟာအဲ့ဒီပေတာနဲ့ပဲတိုက်ရမှာ။ချီရလေးနဲ့အကုန်တိုက်တာပဲလို့ဒါကဒီဘုံရသဘောပြောတာလေမတိပဲနဲ့ကြောက်ဟာဒါကတော့မှားတော့ဘာမင်းဒီလိုလေးနဲ့လုပ်ရတာဆိုလို့ဆိုတာဒါကအရသာတိတိတာကိုဟောရှိသူတယောက်ရဲ့တိပုံမျိုးနဲ့မတူနိုင်ဘူးလေအဲအဲ့ဒါကြောင့်မလို့ကျွန်တော်အနေနဲ့ဒါတော့မဝေးဖန်လို့ဘူးကျွန်တော်တို့သိတဲ့လောက်ကတော့အပေါ်ဘက်ကတော့အတိုင်းမဟုတ်ဘူးတက်နိုင်တဲ့ညတက်တဲ့ညာစဉ်းစားတယ်လုတ်တဲ့လုတ်ထိုက်တဲ့အလုပ်ကိုလုတ်ခဲ့သလားမလုတ်ခဲ့ဘူးလားဆိုတဲ့အဖြစ်အပေါ်မှာလည်းအရေးယူတာဖြစ်ပါလေ
ဒီအကြမ်းဖက်တိုက်ခိုက်မှုနဲ့နောက်ဆက်တွဲဖြစ်စဉ်တွေအတွင်းမှာလုံခြုံရေးတပ်ဖွဲ့ဝင်၁၀ဦးထက်မနည်းသေဆုံးခဲ့ရပါတယ်အရသာတချို့သေဆုံးမှုတွေရှိခဲ့ပါတယ်အကြမ်းဖက်တိုက်ခိုက်မှုအတွင်းလက်နက်68လက်ကြီးတပေါင်းကျော်ဆုံးရှုံးခဲ့ရပြီးအချို့ကသာပြန်လည်ရရှိခဲ့ပါတယ်နောက်ဆက်တွဲနေမြေရှင်းလင်းရေးလုပ်ငန်းစဉ်တွေမှာအကြမ်းဖက်သမားအနေနဲ့တန်တရားရှိသူ80နီးပါးကိုအသေးဖမ်းဆီးရမိခဲ့ပြီး900ကျော်ဖမ်းဆီးထားတယ်လို့လည်းအစိုးရကတင်ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းနယ်မြေရှင်းလင်းတဲ့စစ်စင်ရေးအတွင်းလူအခွင့်အရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့စစ်ဆဲချက်တွေလည်းထွက်ပေါ်နေပါတယ်။အစိုးရကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့အဖွဲ့ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့အဖွဲ့တက်မတော်ဘက်ကဒုဗိုလ်ချုပ်ကြီးအေဝင်ဦးဆောင်တဲ့အဖွဲ့ရဲတပ်ဖွဲ့ကရဲမှူးချုပ်ဝင်းထွန်းဦးဆောင်တဲ့အဖွဲ့စတဲ့စုံစမ်းစစ်ဆေးရေးကော်မရှင်တွေဖွဲ့စည်းပြီးရခိုင်ဒေသအတွင်းဖြစ်ပွားခဲ့တဲ့ပဋိပက္ခတွေနောက်ဆက်တွဲပြဿနာတွေနဲ့လူအခွင့်အရေးချိုးဖောက်မှုရှိမရှိတို့ကိုစုံစမ်းစစ်ဆေးပြီးပြန်လည်တည်ငြိမ်လာရေးကြိုးပမ်းနေပါတယ်လက်ရှိအချိန်ထိတော့နယ်မြေတည်ငြိမ်ရေးအရာပုံမှန်144ထုတ်ပြီးစစ်စင်ရေးနယ်မြေတတ်မှတ်ကတက်မတော်ကပါရဲတပ်ဖွဲ့နဲ့အတူလုံခြုံရေးရယူထားရစေဖြစ်ပါရဲ့ရှင်